ကယားပြည်နယ်လိုက်ကော်မြို့မှာတော့ကရင်နီပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ကရင်နီပူးပေါင်းတပ်ဖွဲ့ကပြောပါတယ်။စစ်ကောင်စီကတော့လိုက်ကော်ဘက်မှာတိုက်ပွဲဖြစ်ခဲ့တာမရှိဘူးဆိုပြီးတော့ညင်းဆိုပါတယ်။ဒီမော်စုံမြို့နယ်မှာတော့တက်မတော်ပိုင်းမိုင်းတဲဆက်သွဲရေးတာဝါတိုင်းဖျက်ဆီးခံခဲ့ရတယ်လို့သိရပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ကယားပြည်နယ်လိုက်ကော်မြို့နယ်ကုန်းစွတ်ကြီးရွာဘက်မှာစစ်ကြောင်းချီတက်လာတဲ့မြန်မာစစ်သားစစ်ကြောင်းကိုဒေယနီပူပေါင်းတပ်ဖွဲ့တွေကနေမလေးကတိုက်ခတ်ခဲ့တယ်လို့ဒေယနီမြူရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
။ဟောခုနကမြန်မာစစ်သားမော်မော်လို့ KNDF နဲ့ KNDF ပူပေါင်းပြည်မှာလို့ဒီစစ်ကြောင်းထွက်လာတဲ့ဒီစစ်ကောင်စီချက်ကိုသူတို့တွေကမိုက်စတဲ့မိနစ်တော့ဆိုဖို့ဒီခါတော့သူတို့ပြည်တော်ပေါ်ကနေတော့လည်းကော်ရဲ့ကုတ်ဆုချင်းရနာမှာပေါ့သူတို့ဖက်တော့ခုနဦးကြပြီးတော့ဆယ်ယောက်ကျော်လာတော့တန်ရရတော့သူတို့ဖက်တော့ပေါ့ပေါ့ပြောင်းပေး
မြန်မာစစ်သားတပ်မငန်းငါကအင်အားတရာခန့်နဲ့စစ်ကြောင်းချီတက်လာရမှာမနေ့ကမနေ့ပိုင်းမှာကရင်ပြည်မျိုးရသာဝေးတပ်ဖွဲ့ KNDF နဲ့ကရင်ပြည်တပ်မတော် KA ပူးပေါင်းဖွဲ့တို့ကနေမိုင်းခွဲထုံကိုတိုက်ခိုက်ခဲ့တာပါဒီပြစ်ခတ်တိုက်ခတ်မှုမှာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများတယ်လို့ကရင်ပြည်ကာကွယ်ရေးဖွဲ့ကပြောပေမဲ့တိကျတိမပြုတ်နိုင်ပါဘူးတမရောပြောခွင့်ရဘူးရုပ်စွန်မင်းထွန်းကတော့ဘလကောဘက်မှာတိုက်ပွဲဖြစ်ပွားခြင်းမရှိပဲဒီမော့စုမြို့နယ်မှာတမရောပိုင်းဆက်တူရေးတာဝါတိုင်းဖြစ်စည်းခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါတယ်
အလားကမရှိနေရမရှိ23ရက်နေ့ကကျွန်တော်ဒီမော့စုငွေကြောင်ရွာမှာတိုက်ပွဲတော့မဟုတ်ပါမှာတဲတာဝါတိုင်းကိုမိုင်းခွဲသွားရတာမရှိပါဘူးအဲ့မှာတော့တချို့စက်ပစ္စည်းတွေဖြစ်စည်းသွားတာရှိတယ်မဆက်သွယ်မှုတော့ပြန်ရမှာပါ
တရားကြည့်တဲ့ဘက်မှာဒီနေ့ကာကွယ်ရေးတပ်ဖွဲ့ကိုဖွဲ့စည်းခဲ့ပြီးဖြစ်တယ်လို့လက်ရှိကရင်ပြည်ပြည်နယ်ရဲတပ်ဖွဲ့ကိုဖွဲ့စည်းလိုက်ပြီးလို့ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
ကျွန်တော်တို့ဒီမှာတော့မခုရှိရဘူးလေတစ်ဖက်ကတော့ကကွေးဆက်လို့ကျွန်တော်ပြောတဲ့ KNDF ကလည်းမျိုးတော့ကကွေးဆက်လို့ဒါတော့ကျွန်တော်လူကတော့လာကပစီဒီမှာခုခုရှိလက်တော့ဝင်နေတဲ့ဆော့ဖ်ဝဲတွေ။အဲ့ဒါမှာပစီရဲ့လုံခြုံရေးလေးပေါ်နေဒီနေ့ပို့တဲ့ကကြတော့ကျွန်တော်တို့ KSCC ပေါ်လို့ဆိုရင်ဒီကတော့ဒီကောက်စီရဲ့လမ်းမျိုးအလုံးနဲ့ကျွန်တော်တို့ပြောလို့ရတယ်လို့ဒီကနေ့ Prince of Police ဘောက SP ပေါ်တဲ့ကကျွန်တော်တို့မနေ့တနေ့မှထားပါတော့ဖြတ်ကြည့်လိုက်ရပါလို့အရင်ကဒီကျွန်တော်ပြေကလာချေချေခိပါခင်မှာ CDM ကနေထွက်တော့တဲ့ရေတွေလို့ကျွန်တော်ပြင်နေမှာရေတစ်ဖက်တွေကနေကမ် CDM ဝင်လို့တော့တဲ့ရေလူကြီးကကြာခိတော့လည်းနဲ့ထဲမရှိဘူးအဲ့ဒီအဖက်တွေကိုကျွန်တော်တို့ဒီနားနေတော့ပြန်တော့ပြေးပြတယ်ရှိတယ်ကလာတဲ့ဒီမျိုးတွေပြဆူပြီးတော့အောက်ဖက်ကြည့်တော့ပေါ့လေဟုတ
်။အုတ်ချုံရေးဆိုင်ရာလုပ်ငန်းတွေအတွက်လိုအပ်တဲ့ရဲတပ်ဖွဲ့တွေကို CDM လှုပ်ထားတဲ့ရဲတပ်ဖွဲ့တွေကိုတင်နန်းပေးပြီးဖွဲ့စည်းခဲ့တယ်လို့ဆိုပါတယ်ကယင်းဒီပြည်နယ်ရဲတပ်ဖွဲ့ကိုဖွဲ့စည်းကြောင်းကယင်းဒီပြည်တိုင်းပြည်ခံကောင်စီ KSCC ကနေဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။လက်ရှိကယားပြည်နယ်လိုက်ကော်တီမော့ဆူဖရူဆူပေါ်လခဲနဲ့ရှမ်းပြည်နယ်ဘဲခုံမြို့နယ်မှာကယင်းဒီပူပေါင်းတပ်ဖွဲ့နဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဆက်တိုက်ဆုသလိုဖြစ်ပွားနေပါတယ်။ကယားပြည်နယ်မြို့တော်လိုက်ကော်မြို့မှာစစ်ကောင်စီအုပ်ချုပ်ရေးဖွဲ့ကနေဩဂုတ်လ24ရက်နေ့ကစပြီးည7နာရီကနေနံနက်4နာရီတွင်ညမထွေးရမိတ်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ။
ကယားပြည်နယ်လိုက်ကော်မျိုးကကရင်ပြည်တပ်နဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။